ကချင်ပြည်နယ်လိုက်စားမြို့အနီးကလူဦးရေ 8,000 ကျော်နေထိုင်တဲ့ဂျေယန်ဒုက္ခသည်စခန်းမှာဇူလိုင်လ22ရက်နေ့ကမိုးတန်းထန်စွာရာသွန်းတာကြောင့်စခန်းအနီးတောင်တစ်ခုကမြေပြိုကျတဲ့အတွက်ဒုက္ခသည်5ဦးသေဆုံးခဲ့ရပါတယ်။ဒါ့အပြင်တခြားအိမ်10လုံးလောက်ကိုလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။ VOA ရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင်
။ပေ50ခန်းရှိတဲ့တောင်တစ်ခုအနားမှာရှိတဲ့ဂျေယန်ကချင်ဒုက္ခသည်စခန်းမှာဇူလိုင်လ22ရက်နေ့ကမြေပြိုတဲ့အတွက်ကလေး3ဦးအပါအဝင်လူ5ဦးသေဆုံးခဲ့ရတာပါ။ကချင်ဒုက္ခသည်ကော်မတီကတာဝန်ရှိသူဖြစ်တဲ့ဦးဒွဲပီစာကိုမြေပြိုပြီးဒုက္ခသည်တွေသေဆုံးရတဲ့အခြေအနေတွေကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။မြေပြိုတဲ့အခြေအနေကကျွန်တော်ဒီနေရာမှာစမောတွင်းနှခုကျွန်တော်တို့ဒီမှာနေခဲ့ပြီလေ
။ဟုတ်ကဲ့။
နေတဲ့တော့အခုသလုံးမှာဆိုရင်ဒီဘက်မှာမောကတိတ်နေနေများတယ်။တုံးရလဆက်ဆက်မုံးရနေတယ်ရေကြီးနေတယ်ဒီလိုဆိုတော့ဒါကျွန်တော်တို့မစ္စမတ်ဘဲနဲ့ပြူကြပြီးမှာအင်းတုံးစုနှစ်ခုပေါင်းနေတဲ့အင်ကိုဖုံးမိသွားတယ်ဒီပြူကြပြီးမှာပြူသွားတော့ပေါ့
ဆိုတော့ဒီဆုံးတဲ့လူကဘယ်နှယောက်လဲငယ
်ဆုံးတဲ့လူကလေးနှစ်ယောက်ျားလေးရေမောကျူချောင်းတဲ့လေးနှစ်ယောက်ျားလေးရေစစ်တုံးနှစ်ယောက်ျားလေးရေ15နှစ်ယောက်ျားလေးရေ35လား36လားမိန်းမရေအသက်20ကျော်တဲ့အဖွားကြီးရေ5ယောက်ရှိပါတယ
်ဆိုတော့အဲ့လိုဒုက္ခတဲ့ဒီကချင်ပြည်နယ်ဘက်ကဒုက္ခတဲ့စခန်းမှာအခုလိုမျိုးမြေပြိုတာမျိုးပေါ့မြေပြိုတာမျိုးရှိခဲ့ဘူးလားငယ်
အခုကျွန်တော်တို့ရှမ်းနေရာမှာလေပဲတတိတော့ပဲနေကြတယ်ရှမ်းမှာတရင်ထူတော့ဘာမှမကြပါဘူးခဏကျုံးကဆန်ကျွန်တော်တို့ခေါင်းပါမှာပြူကြတယ်ပြူတယ်ဒါပေမဲ့ဟိုအန်ဒီတော့မဖြစ်ပါဘူးဒါပေမဲ့ကျွန်တော်ဒီနေ့သူရင်ရတဲ့အဲကြောင့်မို့ဒီပြောင်းနေရပြောင်းခိုင်းထားတာရှိပါတယ်အလုံးတော့ဆိုရင်ထင်းလမ်းမို့တော့ရှိတာပေါ့ဒါပေမဲ့တခြားနေရာမှာဆိုတော့ကျွန်တော်တို့လည်းပဲမတင်ကြတဲ့စိတ်မရှာတဲ့နေရာကိုဖြေခိုင်းတာဒီညဖြေခိုင်းတာရှိပါတယ်ကျွန်တော်မတင်ကြတဲ့စိတ်မရှာတဲ့နေရာဆိုတော့အင်းဖောင်းဆုအများဆုံးစေအင်းဆုလောက်ပဲရှိမှာပဲ
အခုဆိုရင်ဂျေယန်ဒုက္ခသည်စခန်းမှာနေထိုင်နေတာဟာမိုးရေနှစ်ခုလောက်ကိုဖျက်ကျော်ပြီးတာကြောင့်ဒီလိုမျိုးလူသေးဆုံးတဲ့အထိအနေရရှိတဲ့ဖြစ်ရမျိုးတွေတော့မကြုံဘူးပေမဲ့မြေပြိုမှုတွေကိုတော့ဒုက္ခတွေတွေတွေ့ကြုံရတာတွေရှိတယ်လို့လည်းပြောပြပါဗျ။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကပဲရှမ်းပြည်နယ်တာချီလိမ့်မြို့မှာလည်းမြေထိန်နိုင်ငံတွေပြိုကျပြီးတဲ့နောက်ကလေးငယ်တွေအပါအဝင်လူ5ဦးသေဆုံးခဲ့ရတာတွေရှိခဲ့ပါဗျ။ဒီရဲ့ပိုင်းတွင်းမှာပဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဟောင်းဦးထွန်းလွင်ကသူရဲ့ကိုပိုင်အင်တာနက်ဆာမျက်နှာတွေမှာ NASA ဂျိုရုများရဲ့တိုင်းတာချက်များအရမြန်မာနိုင်ငံမှာရှိတဲ့ဒေသ6ခုမှာရေဖုံးလွှမ်းရန်အလားအလာများနေပြီးဒေသ2ခုမှာတော့မြေပြိုကျဖို့အတွက်အလားအလာများနေတဲ့အတွက်ကြိုတင်ပြင်ဆင်ဖို့အတွက်သတိပေးပြောကြားထားပါဗျ။အဲ့ဒီထဲမှာကချင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာမြေပြိုဖို့အတွက်အလားအလာများနေတယ်လို့လည်းသတိပေးပြောကြားထားပါဗျရှင်။